ဖရဆာသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုရည်ရွယ်ပြီးအဂတိလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်တိုက်ခိုက်ခေါင်းဆောင်အလက်စီနေဗနီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်။စိန့်ပီတာစဘတ်နဲ့တခြားမြို့တွေကလမ်းမတွေထဲဆန္ဒပြပွဲတွေမဆခင်ကလေးမှာအတိုက်ခံခေါင်းဆောင်နေဗနီကိုမော်စကိုမြို့တော်ကသူ့နေရင်အပြင်ဘက်မှာဖမ်းဆီးတာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်နေဗနီကနောက်နေ့မှာသမ္မတရွေးကောက်ပွဲဝင်ပြီးသမ္မတပူတင်နဲ့ပြိုင်မှုကြီးညာထားတာပါ။ဆန္ဒပြသူဒါဇင်နဲ့ချီပြီးဖမ်းဆီးခံရတာကိုဒင်းတောက်တွေတွေ့ခဲ့ပါတယ်။မြို့တော်မော်စကိုမှာ120လောက်ဖမ်းခံရပြီးတော့စိန့်ပီတာစဘတ်မှာ130ကျော်ဖမ်းခံရတယ်လို့အရက်ဖက်အဖွဲ့အစည်းတစ်ခုကပြုစုတဲ့စီးရင်မှာဖော်ပြပါတယ်။နိုဘိုစီပက်ပြို့မှာလူ3000ကျော်ဆန္ဒပြခဲ့ကြပြီးတောင်ပိုင်းမြို့တွေဖြစ်တဲ့ဆိုချီ၊ကရစ်နိုရက်ကာဇန်တုန်ကနဲ့ဗလာဒီဗော့စတော်တို့မှလည်းချီးတဲ့ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်ကဆန္ဒပြသူတွေကိုတော့ရဲကမျက်ရည်ကိုတက်ွေသုံးပြီးတော့လူစုခွဲပါတယ်။မော်စကိုမြို့လယ်မှာဆန္ဒပြပွဲကျင်းပဖို့အနာဘန်တို့ကခနဦးခွင့်ပြုခဲ့ပေမဲ့အတိုက်ခံခေါင်းဆောင်နေဗနီကရုရှားသမ္မတနန်းတော်ကိုတွားရလမ်းမကြီးထက်ကိုတင်းနေနေနေကပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။အနာဘန်တွေကဆန္ဒပြပွဲမှာအတန်ပိုင်းဆိုင်ရာနဲ့ဗီဒီယိုဆိုင်ရာကိရိယာတွေသုံးွေမပေးဘူးလို့သူကပြောတာပါ။ဆနာပြဖို့နေရာပြောင်းရွှေ့တာကိုရန်လိုတဲ့အကျိုးမှုအဖြစ်အနာဘန်တို့ကယူဆပြီးအနာဖီဆန်မှုအဖြစ်ယူဆမယ်လို့ပြောဆိုခဲ့ပြီးမှအဖမ်းအစည်းတွေပေါ်ပေါက်လာတာဖြစ်ပါရဲ့ရှင်။